တွေးသူမြင်စီစဉ်ကကျူးဇူးပါတယ်ခင်ဗျာဒီတစ်ပတ်မှာတော့မြန်မာနိုင်ငံအရရကပြည်သူတွေကြုံတွေ့နေရတဲ့ဒုက္ခအဖုံဖုံကိုနားလည်ကျွမ်းကျင်တဲ့ဥပဒေပညာနဲ့တက်ဆွမ်းတဲ့လောက်ရင်ဆိုင်ကူညီဖြည့်ရှင်းပေးနေတဲ့ပဲခူးမျိုးကလမ်းပြကျဲရှိနေဥယျာဉ်ရဲ့တွေးမြင်တွေကိုနားဆင်ကြရမှာပါဥယျာဉ်မြေဟာအရမလောအပိခိုင်းစီခံရမှုမြေယာသိမ်းခံရမှုတွေကစလို့ကလေးစစ်သားစုဆောင်ခံရမှုအာဏာပိုင်တွေရဲ့အရမကျင့်ခံရမှုတွေအစုံကိုကျိုးကိုမငက်ကွက်ပဲကူညီဖြည့်ရှင်းဆောင်ရွက်ပေးနေကြတာနှစ်ပေါင်းများစွာရှိပါပြီဒီလိုအဖိနှိတ်ခံပြည်သူတွေဘက်ကမမမမရက်တီဆောင်ရွက်ပေးနေခြင်းနဲ့စိတ်ဟာငယ်ရွယ်စဉ်ကြောင်းသားဘဝကလေးကကိန်းအောင်လာခဲ့တာလို့ဦးမြင့်ကပြောပါတယ်ဒီလိုလှုပ်ဆောင်မှုတွေကြောင့်ဘဝမှာထောင်နှံနေမကတည်တံ့အထိပါကြက်ခံခဲ့ရသူလည်းဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ကငယ်ငယ်တည်းကဗီဇအရာကတော့ကျွန်တော်စီမှာယာဒူးနဲ့ငွေနဲ့မြင့်တဲ့လူကိုမတရားလုပ်နေတိတိမတိတိအဖိနှိတ်ခံရတဲ့သူဘက်ကပါတာတဲ့အမြဲတမ်းကျွန်တော်ဝင်ပြီးတော့အတိုက်ခံခုခံပေးတဲ့လူကျင့်စရာကျွန်တော်ဒါအဲ့ပစ်ကြည့်တယ်အဲ့ဒါကနေတစားတစားနဲ့ရှိမှတော့အများကြီးပေါ့ဗျာ2003ခုနှစ်မှာကျွန်တော်မွန်ပြည်ပြပါတယ်နိုင်ဦးနိုင်မင်းကြီးနဲ့ပတ်သက်ပြီးတော့သေရန်စခံခဲ့ရတဲ့ပိစာပေါ့
အရင်လူအပြည်ပြည်ဆိုင်ရာအလုသမာအဖွဲ့ချုပ်ရဲ့ကူညီမှုကြောင့်သေရန်အပြစ်ပေးခံထားရတဲ့အတင်းသားဘွားကပြန်လည်လွတ်မြောက်လာခဲ့တဲ့ဦးအမြင့်ဟာသူ့ရဲ့ခံယူရည်တည်ချက်အတိုင်းလေမြေသိမ်းခံရတဲ့တောင်သူတွေအရေးဆက်လက်ဆောင်ရွက်ခဲ့ပါတယ်။ဒါကြောင့်ပဲရှစ်လအကြာမှာထောင်နှံချမှတ်ခံခဲ့ရပြန်ပါတယ်
။ကျွန်တော်အဲ့ရနေတက်ခါထွက်လာတဲ့ခါကျတော့3ရက်2005မှာကျွန်တော်အပြင်မှာရှစ်လပဲနေရတယ်။ပဲခူးတိုင်းတိုင်းဦးမြို့နယ်ဖောက်အောင်ဝဲကျွေးရမှာကျွန်းသွားတွေအတွက်စကြက်တောင်မရှိတော့ပဲလက်သမားတွေကတက်ဆိုင်ရာတပ်ဖွဲ့တွေစစ်တပ်တွေနိုင်ပြီးတော့ပြန်ဖို့ဒီလိုစမူရာဟောင်းနေရလူတဲ့အတွက်အဲ့ဒါဆောက်ရလို့ကျွန်တော်တခါဒုတိယကျင်းထောင်ထဲပြန်ရောက်ပြီးတော့ထောင်ခုနှစ်နှစ်ကြာခံရတယ်ပေါ့
ဒီတစ်ချိန်မှာလဲအရင်လိုကဥပဒေကြောင်းအရကုညီဆောင်ရွက်ပေးခဲ့မှုကြောင့်ဦးရဲမြင့်ဟာအကျဉ်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပါလေအကျဉ်းထောင်ကလွတ်မြောက်ပြီးတဲ့နောက်ဦးရဲမြင့်ဟာလမ်းပြကျဲဆိုတဲ့အဖွဲ့ကိုစတင်ထူထောင်ပြီးသူ့ရဲ့ခံယူချက်ယုံကြည်ချက်တွေကိုဆက်လက်ကြိုးပမ်းဖော်ဆောင်လှုပ်ရှားလာခဲ့ပါတယ်
။2006ခုနှစ်နှစ်လပိုင်း6ရက်နေ့မှာတငယ်ချင်းဖြစ်တဲ့ဒေါက်တာဆုံးမြင့်တန်းနောက်တော့ဦးကင်းစောစတီတို့နဲ့စကားဆွေးနွေးတိုင်ပင်နဲ့ RFG ကိုပါပဲစပြီးသတင်းပို့လိုက်တဲ့လမ်းပြကျဲဆိုပြီးအဖွဲ့နဲ့ကျွန်တော်စလှုပ်ရှားလာခဲ့တာ။လမ်းပြကျဲကတော့လူတွေကအုံးမတိနားမလဲတာတွေကိုဥဆောင်ပြီးရှေ့ကနေခေါ်ယူသွားပေးမယ်အနစ်နာခံပေးမယ်ဆိုတဲ့ရည်ရွယ်ချက်ပ
ါအလုသမားရေးလက်သမားရေးကျောင်းသူကျောင်းသားအရေးစတဲ့လူခွင့်ရေးတွေကိုလွတ်လွတ်လပ်လပ်နဲ့ကာကွယ်ဆောင်ရွက်ပေးနိုင်တဲ့အဖွဲ့အစည်းမျိုးထူထောင်ဖွဲ့စည်းခွင့်မရှိတဲ့စစ်အစိုးရရဲ့ခက်စနစ်ဆိုးအောက်မှာလမ်းပြကျဲအဖွဲ့ကဘလူရည်ရွယ်ချက်တွေနဲ့ပေါ်ပေါက်လာခဲ့ပါသလဲလမ်းပြကျဲအပေါ်ပြည်သူတွေရဲ့ယုံကြည်ကိုးစားမှုကဘလောက်ထိခိုင်မြဲလာခဲ့ပါသလဲ
ကျွန်တော်တို့စားပွက်ရတဲ့အကြောင်းရင်းကတော့ရှင်းလေးလုံးယူဆစ်တဲ့အကြောင်းသားများဆိုပြီးတော့အေးလင်စားပွက်လိုက်တဲ့အတွက်ကျွန်တော်တို့ဗမာပြည်မှာကအဖွဲ့အစည်းမှတ်ပုံတင်ရတယ်လေအေးလင်လို့လူမျိုးတော်မှဒီလိုအစိုးရကနေကြောင်ကြီးကူညီပေးလုံးလို့ကျေကျွန်တော်တို့လည်းသိကြတယ်မှတ်ဖို့တင်မတင်လို့ကျင်းဖိုင်းဖမ်းမစည်းတူတော့ဒီလမ်းပြကျေကိုဖွဲ့တာဒီနောက်ပိုင်းမှာလမ်းပြကျေကအဲဦးကျင်းစောတို့ဒေါက်တာဆုံးမြင့်တန်းတို့ပေါ့နောက်ပိုင်းမှာကျွန်တော်တို့ကလမ်းပြကျေမှာတခုပဲရှိတယ်ဇာတ်ဦးမကြီးရဘူးဦးရောက်ကိုကူညီလို့ရမယ်နောက်တစ်ခုကအနစ်နာခံပြီးတော့ခရရပြရမယ်ဝေကြီးတောက်ခံရမရှိဘူးစေနာမမလို့ရမယ်နောက်တစ်ခုကပြည်သူလူထုရဲ့အသက်ဆွဲဖို့ကူညီပေးခြင်းမကူညီဘဲမှတော့တရားဥပဒေဒါကိုလမ်းပြကျဲဆိုပြီးတော့ကျွန်တော်တို့ကစမှတ်ပြီးဖွဲ့စည်းထားတာပါအဲ့လိုဖွဲ့စည်းထားတာမျိုးကလမ်းမကျဲကလူတယောက်ရဲ့ယုံကြည်မှုဘလောက်ရှိတယ်မရှိတယ်ဆိုဗမာပြည်တစ်ပြည်လုံးမှာရှိတဲ့လူတွေကျွန်တော်အင်းကိုသိစေရောင်းနေအ ਨੇ ဆုံးမရောက်ဘူးသူတမိခဲဦးရောက်ရောက်ပါတယ
်အဖိနှိတ်ခံပြည်သူတွေကိုကူညီလမ်းပြမှုကြောင့်လမ်းပြကျဲဦးရဲမြင့်မှာဘလိုမျိုးကြည်နူးမှုပီတိတွေခံစားနေရပါသလဲ
ကျွန်တော်ကအခုအသက်က ကျွန်တော်တဲ့အသက်ကြီးတဲ့80ရှစ်ထိကနေရတော့အဖဆိုပြီးတော့လာပြီးတော့လက်အုပ်ကြီးစာကြီးလူတင်လိုက်တာအဖကြီးလူတင်လိုက်တာဦးလူကျွန်တော်ကြီးလူတင်လဲလေဘောမဘောဟာဆိုပြီးတော့အသက်အရွယ်ကျွန်တော်တဲ့ကြီးတဲ့လူကပါလက်အုပ်ကြီးကြီးလူတင်ရောလာပို့တယ်လာပြီးတော့နှုတ်ဆက်ကြတယ်အခုကဦးမြင့်ဒေသွားလို့မဖြစ်သေးဘူးကျမကြီးဒီလူမျိုးက ကြည့်တဲ့နဲ့ဆိုပြီးတော့အားပေးတဲ့လူတွေရဲ့ပီတီရကျွန်တော်ဒါနဲ့တွင်ဝန်တာနေပါပြီကျွန်တော်ငွေကြီးမဟုတ်ဘူးဂုံတိတ်ကကိုမမက်ဘူးနေ့စဉ်အခုဆိုရင်ကျွန်တော်အိမ်မှာအနည်းဆုံး100ယောက်ကနေတခါလေလူ၃၄၀ဖြစ်ပါတယ်တချို့ကကျွန်တော်လမ်းပြကျဲအပွဲဝင်နေတယ်ဟောကျွန်တော်ကြီးကနေတတ်မှတ်တာလဲငွေကြီးဘယ်လောက်လိုလေးလဲမေးကြပါတယ်ဆိုတော့ကျွန်တော်ကပြောကြလမ်းပြကျဲတဲ့ကိုဝင်နေ ကျွန်တော်စီကိုသတင်းပို့ပေးတဲ့လူကအလူလူလမ်းပြကျဖြစ်သွားပြီလို့သတ်မှတ်ထားတယ်ကျွန်တော်ပြောခဲ့တဲ့ဆိုလူတိုင်းကအခုဆိုရင်ကျွန်တော်အိမ်မှာထိုင်နေပေမဲ့ဗမာပြည်တပြည်လုံးမှာဘာဖြစ်တယ်ဆိုတာကိုဖုံးတဲ့အသေးစိတ်သတင်းကျွန်တော်သိနေရတယ်လမ်းပြကျဦးဝင်းမြစ်သတင်းပို့တယ်စားရက်ကတမျိုးဖုံးတဲ့တမျိုးလူကိုယ်တိုင်တမျိုး
ဖိနှိပ်မှုပြင်းထန်တဲ့စစ်ဆိုးကလက်အောက်မှာဖမ်းဆီးထောင်ချခံရမှာမကြောက်မယုံပဲကြမ်းကြမ်းခံရက်တီဆောင်ရွက်နိုင်တဲ့စွမ်းအားတွေကိုသူဘလို့ရရှိခဲ့ပါတယ်လဲကျွန်တော်ကသေးတာနောက်ချလိုက်ပြီလေဗျနောက်တစ်ခုကဒီအစိုးရကျွန်တော်သင်ပေးလိုက်ပြီကျွန်တော်သေးတာကဗမာပြည်မှာဘယ်နိုင်ငံမှာဖြစ်ဖြစ်သေးတာကြသွားသည်အဆုံးနဲ့ထိခံသွားရတယ်လူကဒါတော့ခံမှုဝပြီဆိုတာထောင်ဆိုတာကျွန်တော်
မြင်တွေ့ကျင်တယ်လဲဆိုတာကိုလည်းခုလူကြားပြန်ပါတယ်ခင်ဗျာ
ကျွန်တော်ကလေသမားသာသမီပတ်စံချမ်းသာတဲ့သာသမီကပေါက်ပွားလာတာမဟုတ်ဘူးကျွန်တော်ဖြစ်စီကျင်တာလေသမားနဲ့ကျွန်တော်အောက်ခြေလူဒန်းသာသာသမီဘဝမြင့်တင်တာဟုတ်လူကျင်တဲ့ဘဝတိုးတက်တာဟုတ်ကျွန်တော်မြင်နေတယ်ကျွန်တော်သိတယ်လို့ပဲကျွန်တော်လူကျွန်တော်နောက်မှာမွေးကြရခဲ့တဲ့လေသမားတွေရဲ့သာသမီဆင်းရဲသားတွေရဲ့သာသမီအလုသမားတွေရဲ့သာသမီကျွန်တော်ကြိုးစားခဲ့ပြီးရှင်းနေပြီးတယောက်ဖြစ်လာအောင်ဒီလိုဖြစ်လာအောင်ကျွန်တော်ရှေ့ဆောင်လမ်းပြဖြစ်အားကြတဲ့ဆိုတဲ့တန်ထားတိုက်တဲ့ပုံကူဖြစ်အောင်လဲကျွန်တော်ဖြစ်ချင်တဲ့ဘဒုမစုအားလုံးကလူလူချင်းတူတူတန်းတူတူတဲ့ဂုံတိတ်ခါနဲ့ရှိရမယ်လူကိုတန်မှုရတဲ့ဖြစ်ကိုဖြစ်စီချင်ပါတယ
်အဖိနေကံပြည်သူတွေကိုကိုစားပြုရည်တည်ဆောင်ရွက်မှုကြောင့်ဦးရင်းမြစ်ဟာ2008ခုနှစ်အတွက်အီတလီနိုင်ငံကချီးမြှင့်တဲ့ Ludovic Trovi ရဲ့ထင်ရှားတဲ့နိုင်ငံတကာလူ့ခွင့်ရေးဆုကိုချီးမြှင့်ခံခဲ့ရပါတယ်။အဲဒီဆုဟာကမ္ဘာတစ်ဝန်းကလူ့ခွင့်ရေး၊တရားဥပဒေစိုးမိုးရေး၊လူမျိုးရေးနဲ့ဖိနှိပ်ခွဲခြားမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုတက်တက်ကြွကြွလှုပ်ဆောင်နေသူတွေအတွက်1985ခုနှစ်ကစတင်ချီးမြှင့်လာခဲ့တာဖြစ်ပြီးဒီကနေ့အထိဆိုရင်တောင်အာဖရိကကလူမဲခေါင်းဆောင် Nelson Mandela အပါအဝင်တရုတ် Iran Zimbabwe စတဲ့နိုင်ငံတွေကလူပုဂ္ဂိုလ်15ဦးလောက်ချီးမြှင့်ခံရခဲ့ပြီးဖြစ်ပါတယ်။အခုတစ်ပတ်သူတွေးသူမြင်အစီအစဉ်ကိုလည်းဒီမှာပဲရည်နာလိုက်ပါစေခင်ဗျာ။နားဆင်တဲ့အတွက်လည်းကျေးဇူးအထူးပဲတင်ပါတယ်။